ဂျပန်နိုင်ငံနောက်ပိုင်းမှာပြင်းထန်တဲ့ပူပိုင်းမုန်တိုင်းဝင်ရောက်လာရကမိုးတက်တဲ့လေပြင်းတက်ခတ်မှုတွေကြောင့်လူ၂ယောက်ထက်မနည်းသေဆုံးသွားပါတယ်။ပူပိုင်းမုန်တိုင်းနံကာကြောင့်ရေကြီးမြေပြိုတန်တဲ့အန်ဒီယွေနဲ့အတူလူပေါင်းထောင်ထောင်ချီပြီးဘေးလွရာပြောင်းရွှေ့ဖို့လည်းတတိပေးထားပါတယ်။ဂျပန်နိုင်ငံရဲ့အဓိကကျွန်းကျွန်းဖြစ်တဲ့ဟွန်ရှူကျွန်းကနေရာတစ်ချို့မှာတော့မုန်တိုင်းဆောင်းနဲ့ဂျာလာဘေးနေရာဆက်လို့မိုးရွာနေရာမှာမိုးရွာရေ600မီလီမီတာကျော်အထိရှိနေခဲ့ပါပြီ။တိုင်ဖွန်မုန်တိုင်းအစဉ်ကနေအပူပိုင်းမုန်တိုင်းဖြစ်အင်အားလျော့သွားပေမဲ့တနအီကိုလီတိုင်နှုန်း150ကီလိုမီတာကျော်နဲ့ဒီနေ့တောက်ချာနေ့ထိမုန်တိုင်းဟာဆက်လက်အားကောင်းနေဆဲဖြစ်ပါတယ်။မနေ့ကတော့မုန်တိုင်းအတွက်ကြိုတင်ပြင်ဆင်ရင်အနည်းဆုံးလူနှစ်ဦးရေနစ်သေဆုံးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အနည်းဆုံးလူ18ဦးလောက်ကလည်းထိရိုက်ဒဏ်ရာရရှိသွားခဲ့ကြပါတယ်။